ိုင်းနိုင်ငံမြောက်ပိုင်းချင်းမိုင်ဒေသမဲအိုက်ခိုင်ဗတ်အားကြီးရအုပ်စုအကြီးမှာထိုင်းနယ်ခြားခင်းလက်တက်နဲ့မူးယစ်ကုန်ကူးသူတွေကြားတနည်းမနည်းကတိုက်ခွဲဖြစ်ပါတယ်။ဒါ့အပြင်ပထုံထာနီခိုင်မှာကာလာပေါက်စီအမေရိကန်ဒေါ်လာ28တန်းခွဲကျော်တန်ဖိုးရှိတဲ့စိတ်ကြွားစီပြား2တန်းနဲ့2သိန်းကိုဖမ်းမိတယ်လို့ထိုင်းအာဏာပိုင်တွေကပြောပါတယ်။ထိုင်းမြန်မာနယ်စပ်တစ်ချောင်းစိတ်ကြွစီတန်းနဲ့ချီပြီးညစဉ်ထုတ်လုပ်နေတာကိုနှိမ်နှင်းပေးဖို့ထိုင်းတာဝန်ရှိသူတွေကမြန်မာဘက်ကိုအကြောင်းကြားထားတယ်လို့လည်းဆိုပါတယ်။ VOE ထိုင်းချီဆိုင်တည်င်းတော့မအိမ်မှာကတည်င်းပေးဖို့ထားပါတယ်ရှင်
။ထိုင်းနိုင်ငံမြောက်ပိုင်းမှာလက်တိုက်ဆိုသလိုမူရစ်စေဝါတွေဖမ်းဆီးမိနေသလိုမူရစ်စေဝါပယ်ဆောင်လာသူတွေနဲ့ထိုင်းရလာပိုင်းနေဟာမကြာခဏဆိုသလိုတိုက်ပွဲတွေဖြစ်နေတာပါ။အီဘီလာရှိရနေ့မှာလည်းထိုင်းနိုင်ငံမြောက်ပိုင်းမဲအိုင်းဆိုတဲ့နေရာမှာ15မိနစ်ကြာလောက်တိုက်ပွဲဖြစ်ခဲ့တာပါ။ဒါအပြင်ပထုံထာနီခရိုင်တွင်းကထိုင်းနိုင်ငံသား2ဦးထံကနေစိတ်ကြွစီးပြား2တန်း3သိန်းဖမ်းမိတဲ့ကြောင်းထိုင်းရနာပိုင်းတွေကအီဒီလာရှိရဲ့နေမှာသတင်းစာရှင်းလင်းပွဲလုပ်ခဲ့ပါတယ်။ဒီနောက်မှာတော့မြန်မာနိုင်ငံဘက်ကနေထုတ်လုပ်နေတဲ့မူရစ်စေဝါတွေနဲ့ပတ်သက်လို့တားဆီးပေးဖို့မြန်မာအာဏာပိုင်တွေကိုပြောထားတယ်ဆိုပြီးအခုလိုပြောသွားပါတယ်။ဘာက
တော့အားကြောင့်သံတွတ်အမားရဲ့ဘောင်းကနိုင်ငံလောက်ပဲလို့ပေါ်တင်ဖို့ที่พยายามพูดเนี่ยผมก็ขอบคุณเขา
သူပြောသွားတာကတော့နေသားတစ်ယောက်ကဆက်တဲ့နေရာမှာမူရစ်စေဝါစိတ်ယုံတွေကနေ့စဉ်စိတ်ကြွစီကိုတန်းနဲ့ချီထုတ်လုပ်နေတဲ့အကြောင်းနဲ့ဒီအကြောင်းနဲ့ပတ်သက်လို့မြန်မာအာဏာပိုင်တွေအနေနဲ့လည်းတားဆီးပေးဖို့တရားဝင်အကြောင်းကြားထားကြောင်းမူရစ်စေဝါနှိမ်နှင်းရဲမှုကြီးစုံပိုင်းကော်ဝီဆိုင်ဆိုကထုတ်ပေါ်ပြောကြားခဲ့ပါတယ်။ထိုင်းနိုင်ငံမဲအိုင်းခရိုင်ဟာမြန်မာနိုင်ငံနဲ့နယ်စပ်ချင်းထိစပ်နေတာဖြစ်ပြီးမူရစ်စေဝါတွေကိုအဓိကတည်ဆောင်နေတဲ့လမ်းကြောင်းဖြစ်တဲ့အကြောင်းနဲ့တောတောင်ကြီးတွေကခိုးလန်းတွေကိုအသုံးပြုပြီးထိုင်းရွာတွေထိရောက်အောင်ပို့ဆောင်နေကြရဲဆိုပြီးထိုင်းနိုင်ငံဘက်ကဆိုပါရယ်ထိုင်းမြန်မာလာအိုသုံးနိုင်ငံနယ်နိမိတ်ချင်းထိစပ်နေတဲ့ရွှေတိရံဒေတာကနေထိုင်းနိုင်ငံချင်းရိုင်ဒေတာဘက်ကိုလာတဲ့ကားတစ်စီးပေါ်မှာအမေရိကန်ဒေါ်လာ55တန်းကျော်တန်ဖိုးရှိတဲ့စိတ်ကြွဒေပေါင်း6တန်း4သိန်းကျော်ကိုလည်းအေပီလာ3ရက်နေ့ကပဲဖမ်းဆီးမိခဲ့တာပါထိုင်းရဲ့ရှမ်းနယ်ဇက်ဖက်မှာတော့မကြာခဏဆိုသလိုမူရစ်စေဝါကုန်ကူးသူတွေနဲ့ထိုင်းစစ်တပ်တို့ကတိုက်ပွဲတွေရှိနေပါတယ်ဒီလိုတိုက်ပွဲတွေဖြစ်တိုင်းမှာမူရစ်စေဝါတွေတန်းနဲ့ချီပြီးဖမ်းဆီးမိနေတာဖြစ်တဲ့အတွက်မကြာခဏဆိုသလိုထိုင်းဘက်ကတော့မြန်မာဘက်ကဝါချက်ဖွဲ့တွေပါဝင်ပြည်သူစစ်တွေကိုဆွတ်ဆွဲလို့ရှိတာပါထိုင်းမြန်မာနယ်ကြားကော်မတီဆွေးနွေးပွဲမှာလည်းထိုင်းနိုင်ငံဇက်မှာရှိတဲ့မူရစ်စေဝါနဲ့ပတ်သက်လို့ဝါချက်စခန်းတွေစုခွာပေးဖို့တောင်းဆိုခဲ့တယ်ဆိုပြီးရှမ်းသတင်းစီရဲ့အက်ဒီတာဦးဆိုင်မင်းကလည်းပြောပြခဲ့ပါတယ်ရှင်